Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ2ရက်ပုတ်တဘူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ။ဂျာမနီနဲ့ဩစတြီးယားကိုသွားမဲ့ရွှေပြောင်းအခြေချသူတွေကိုဟန်ဂရီကတားဆီးလိုက်တာကြောင့်ဘူရာပတ်စ်ကနိုင်ငံတကာယထာဘူရာယုံမှာခီးတယ်ပေါင်းထောင်နဲ့ချီပြီးတောင်းတင်နေပါတယ်။အာရှအစုရှယ်ယာဈေးတွေဆက်ပြီးချနေတဲ့အပေါ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကလည်းဒီကနေ့မှပဲသတိပေးလိုက်ပါတယ်။ဒီလိုသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။နိုင်ငံတော်သမရဦးသိန်းစိန်ကလာစဉ်ပြောကြားနေကြရေဒီယိုမိန့်ခွန်းမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်သူတာဝန်ယူနေတဲ့ကာလအတွင်းအစွမ်းကုန်ကြိုးစားသွားမယ်လို့ဒီကနေ့ကတိပြုပြောကြားလိုက်ပါတယ်
။ကျွန်တော်တို့တိုင်းပြည်လက်နက်ကိုင်ပြိပက္ခတွေဟာနိုင်ငံတော်ဟောင်းလုံးကပြည်သူတူးတယောက်ချင်းစီရဲ့ဘဝများကိုရိုက်ခတ်နေတာဖြစ်တဲ့အတွက
်နိုင်ငံတော်သမရဦးသိန်းစိန်မှာရှင်အပြည့်စုံကိုသတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်။ဒါအပြင်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရာမှာလိုက်နာရမယ့်စီမင်းကန့်သတ်ချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံထားတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်အဖွဲ့တစ်ခုကပြောတဲ့သတင်းရွှေပြောင်းနေထိုင်ကြသူတွေရွေးကောက်ပွဲမဲပေးကြဖို့တိုက်တွန်းနေတဲ့သတင်းနဲ့တခြားစိတ်ဝင်စားစရာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ပုတ်တဟူးနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
ဂျာမနီနဲ့ဩစတြီးယားကိုသွားရောက်ကြမဲ့ရွှေပြောင်းချေချသူတွေကိုဥရောပသမဂ္ဂရဲ့ပြည်ဝင်ခွင့်မပါဘဲခီးသောက်ခင်တားမြစ်လိုက်တဲ့ကြောင့်ဟန်ဂေရီနိုင်ငံဘူဒါပတ်စ်ကအဓိကကျတဲ့အပြည်ပြည်ဆိုင်ရာယထာဘူရာယုံမှာအနည်းဆုံးလူပေါင်း 2,000 လောက်တောင်းတင်နေပါတယ်။ယထာစီပီခီးထွက်ကြဖို့သတင်းပတ်ပေါင်းများစွာစခန်းချနေထိုင်နေကြတဲ့ရွှေပြောင်းချေချသူတို့ကိုဟန်ဂေရီအာဏာပိုင်တို့ကတနင်္လာနေ့ကဆလို့ပြည်ဝင်ခွင့်ဗီဇာမစစ်ဘဲယထာစီကွင့်စပေးခဲ့တာပါ။ဒါပေမဲ့အင်ကာနေ့မှာသူတို့ရဲ့ဆုံးဖြတ်ချက်ကိုပြင်လိုက်ပုံရပြီးခီးတယ်တွေကိုယထာတက်ခွင့်ခေတ္တဆိုင်းငံ့လိုက်တာကြောင့်ခီးတယ်ထောင်းနဲ့ချီပြီးတော့ဘူရာယုံမှာတောင်းတင်နေကြရတာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့စီမင်းစည်းကမ်းတွေကိုလိုက်နာဖို့လှုံ့ဆော်တာဖြစ်တယ်လို့ဟန်ဂေရီအာဏာပိုင်တို့ကပြောပါတယ်။ဟန်ဂေရီနိုင်ငံဟာဆိုရင်လည်းဥရောပကိုရွှေပြောင်းအခြေချသူတို့အဓိကဝင်ရောက်ကြတဲ့နိုင်ငံတစ်ခုဖြစ်ပြီးဒီနှစ်အတွင်းမှာပဲလူပေါင်း 35,600 ကျော်ဝင်ရောက်ခဲ့ကြတာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့စီမင်းရတော့ရွှေပြောင်းအခြေချသူတို့ဟာသူတို့ပထမဆုံးဝင်ရောက်တဲ့နိုင်ငံစီကနေနိုင်ငံရေးခလုံးခွင့်ရှောက်ထားကြရမှာဖြစ်ပါတယ်။ဒီစီမင်းကြောင့်ပဲဩစတြီးယားနဲ့ဂျာမနီတို့ထံသွားရောက်ကြမဲ့ရွှေပြောင်းအခြေချသူတို့ကိုဟန်ဂေရီကတားဆီးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လေဂျာမနီနိုင်ငံကတော့သူတို့ရဲ့နေဆက်အတွင်းမှာဆီးရီးယားရွှေပြောင်းအခြေချသူတွေကိုဒုက္ခတဲ့အဖြစ်ခလုံးခွင့်ပေးမယ်လို့ပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့ပါလေရှင်
။အီရန်နိုင်ငံမြို့တော်မှာတူရကီလူထုမား18ဦးကိုစစ်ယူနီဖောင်းဝတ်တဲ့သမားတွေကဒီနေ့ပြန်ပေးဆွဲသွားပါတယ်။ဘက်ဒတ်မြို့တော်အရှေ့မြောက်ပိုင်းကရှီရိုက်မွတ်စလင်အများစုနေတဲ့ဟာဘီဘီယာခရိုင်ကဘောလုံးအားကစားကွင်းဆောက်လွှဲလုပ်ငန်းမှာလုပ်နေတဲ့ဒီလူထုမားတွေဟာဒီနေ့မနေ့စောစော3နာရီခန့်မှာအခုလိုပြန်ပေးဆွဲခံခဲ့ရတာပါ။ Neuro Inset ဆောက်လွှဲရေးကုမ္ပဏီမှာလုပ်နေတဲ့ဒီတူရကီလူထုမားတွေအိတ်နေတဲ့နေရာကလုံခြုံရေးအဆောင်တွေကိုဖယ်ရှားပြီးတကားကိုလည်းဖျက်ဝင်ခဲ့တဲ့ဒီသနတ်သမားတွေဟာဘယ်သူဘဝဖြစ်တယ်ဘာရွေးချက်နဲ့လုပ်တယ်ဆိုတာကိုတော့မသိရသေးပါဘူးတူရကီဒူဝန်ကြီးချုပ်ညူမန်ကာထာမတ်စ်ကတော့တူရကီရာရှိတွေအနေနဲ့အီရတ်အာဏာပိုင်တွေနဲ့ပုံမှန်ဆက်သွယ်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ထုတ်ပြောထားပါတယ်မနှစ်ကတုန်းကတော့ IS Islamic စစ်သွေးကြွတွေအနေနဲ့မိုဆူးမြို့ရှိတူရကီကောင်စစ်ဝင်ရုံးကနေတစ်စက္ကန့်49ကိုပြန်ပေးဆွဲသွားခဲ့ပြီး3လကြာထိန်းထားပြီးမှပြန်လွတ်ပေးခဲ့ပါတယ်။ဒီတစ်စက္ကန့်တွေထဲမှာတူရကီတပ်ဝန်တန်းတွေစစ်သားတွေနဲ့ကလေးတွေပါခဲ့ပါတယ်။တကယ်တော့တူရကီနိုင်ငံအနေနဲ့အစပိုင်းမှာဆွန်နီမွတ်စလင်စစ်သွေးကြွ IS အဖွဲ့နှင်နေတဲ့နိုင်ငံတကာတပ်ဖွဲ့တွေမှမပါဘဲရှောင်နေခဲ့ပေမဲ့နောက်ပိုင်းမှာလေကြောင်းတက်ခတ်မှုတွေအတွက်တူရကီနယ်မြေကနေတဆင့်ခွင့်ပြုပြီးမှအခုလို IS ဘက်ကနေပြီးတော့လက်တုပ်ပြန်လာတာဖြစ်ပါတယ်ခင်ဗျာ။
အာရှဒေသတွင်တခြားနိုင်ငံတွေနဲ့တရုတ်နိုင်ငံကအဓိကအစုရှယ်ယာဈေးကွက်တွေမှာဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်ပြီးတော့အစုရှယ်ယာဈေးတွေမတိမငြိမ်ရှိခဲ့ပါတယ်။အာရှဒေသစီးပွားရေးအပေါ်စိုးရိမ်ချက်တွေဟာတကမ္ဘာလုံးမှာရိုက်ခတ်နေပြီလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲကသတိပေးလိုက်တာနဲ့အမျှအစုရှယ်ယာဈေးကွက်မတိမငြိမ်ဆက်ပြီးတော့ဖြစ်နေပါတယ်။ရှန်ဟဲစတော့ဈေးဟာဈေးကွက်အဖွဲ့မှာ 4.500 ခန့်လုံးနီးပါးကျသွားပြီးတဲ့နောက်မှာမှဓာတ်သမနှစ်အကျနဲ့ပဲဈေးပိတ်သွားပါတယ်။တိုချိုကနီကေအစုရှယ်ယာအညွှန်းကိန်းဟာလည်းမနေ့ပိုင်းအရောင်းအဝယ်လုပ်ချင်အတွင်းအတော်လေးဈေးကျခဲ့ပြီးမဲ့ဈေးပိတ်ချိန်မှာတော့ဓာတ်သမ400ခန့်လုံးပဲအကျရှိခဲ့ပါတယ်။ဆိုးလ်နဲ့ဆစ်ဒနီကဈေးကွက်တွေမှာတော့ရေဘူးရအဖြစ်အတက်အကျမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စု Wall Street အစုရှယ်ယာဈေးကွက်မှာအင်္ဂါနေ့ကအစုရှယ်ယာဈေးတွေထိုးကျသွားပြီးတဲ့နောက်ဒီကနေ့အစောပိုင်းအာရှအစုရှယ်ယာဈေးကွက်မှာမတိမငြိမ်ဖြစ်ခဲ့ရတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးလာနေပြီဆိုတဲ့စိုးရိမ်ချက်တွေပိုများလာတာကြောင့်နယူးယောက်ကအဓိကအစုရှယ်ယာညွှန်ကိန်းတွေအင်္ဂါနေ့တုန်းက300ခန့်လောက်အထိကျသွားခဲ့ပါတယ်။စိုးရိမ်မှုတွေဟာဒေသတစ်ခုကနေနောက်တစ်ခုကိုဘယ်လောက်တောင်မှမြန်မြန်ကူးဆက်သွားနိုင်တယ်ဆိုတာမကြသေးခင်ကအစုရှယ်ယာဈေးတွေကမောက်ကမဖြစ်နေတာကပြသနေတယ်လို့အင်ဒိုနီးရှားမှာရောက်နေတဲ့ IMF အကြီးအကဲကပြောကြားသွားပါတယ်ရှင
်။ကိုကိုနိုင်ငံမှာ The Terminator လို့နာမည်ကြီးတဲ့သဘုံကောင်းဆောင်ဟောင်းအနေနဲ့ဟိတ်မြို့မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးကြီးမှာဒီနေ့တရားရင်ဆိုင်ခဲ့ပါတယ်။ M23 သဘုံလှုပ်ရှားမှုထူထောင်သူတူဖြစ်တဲ့ဒီသဘုံကောင်းဆောင် Bosco Nathan Ganta အနေနဲ့သူ့ကိုတရားစွဲထားတဲ့အမှုပေါင်း18မှုလုံးကိုဒီတရားခွင်မှာညှင်းဆိုခဲ့ပါတယ်။ဒီတရားစွဲမှုထဲမှာအယက်သားတွေကိုတိုက်ခတ်မှုမတိမ်ပြူးချင်းမှုလိန်ချွန်ပြုတ်မှုနဲ့ကလေးစစ်သားဆုမှုတွေပါတဲ့ဆစ်ရဇွဲမှုကျူးလွန်မှု73မှုနောက်တပ်ဖြတ်မှုတပ်ဖို့ကျူးပန်မှုမတရားဖိနှိပ်ညှဉ်းဆဲမှုအတင်းအကျပ်နေရာပြောင်းရွှေ့မှုတွေပါတဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်မှု9မှုတို့ပါဝင်နေပါတယ်။ဒီနိုင်ငံတကာရာဇဝတ်တရားရုံးကအသက်48နှစ်ရှိတဲ့ဒီသဘုံကောက်ဆောင်နတန်ကန်တာကို2001ကနေ2003ခုနှစ်အတွင်းကွန်ဂိုချေးရွာတွေမှာဖြစ်ခဲ့တဲ့ကျူးလွန်မှုတွေအတွက်တရားစွဲခဲ့တာပါသူ့ရဲ့ပြည်သူ့စစ်အဖွဲ့တွေအနေနဲ့လူနည်းစုတိုင်းနာအဖွဲ့တွေဖြစ်တဲ့ Lantu, Pira, Nandi လူမျိုးတွေကိုကွန်ဂိုနိုင်ငံမြောက်ပိုင်းက Ituri, KN ကပြည်တွင်းစစ်ထဲမှာတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့စွပ်စွဲခံထားရပါတယ်တကယ်တော့နတန်ကန်တာကိုဖမ်းဆီးဖို့2006မှာအမိန့်ထုတ်ခဲ့ပေမဲ့ခုနှစ်နှစ်ကြာအောင်သူလွတ်နေခဲ့ပြီး2013မှာမှမထင်မှတ်ပဲသူကိုယ်တိုင်ရဝန္ဒါအမေရိကန်တန်ယုံမှာဝင်ဖမ်းခံခဲ့တာပါ M23 သဘုံအဖွဲ့အတွင်းပဋိပက္ခတွေကြောင့်သူအသက်အန္တရာယ်ရှိလာလို့အခုလိုဖမ်းခံခဲ့တာလို့ဒီသဘုံအဖွဲ့အကြောင်းကြွမ်းကျင်သူတွေကထုတ်ပြောနေပါတယ်ခင
်ဗျ UAB ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 16683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့လွှတ်တော်ကိုယ်စားလှယ်အဖြစ်အမည်စရင်တင်သွင်းသူပေါင်း6189ဦးတို့တဲက80ကျော်တို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌကဒီကနေ့သတင်းထောက်တင်နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်ပေးချခံရသူတို့ရဲ့စည်ရင်အတိအကျကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားခြင်းမရှိသေးပါဘူးအဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်လောင်း9ဦးတို့ပယ်ခံရတယ်လို့တော့ပါတီကပြောထားပါတယ်။ဒါပေမဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်အပိသက်မဲဆန္ဒရှင်စည်ရင်တွေကိုတော့လာမယ့်17မလ14ရက်နေ့မှာထုတ်ပြန်ကြေညာမှာဖြစ်ပြီးဒီအပိသက်မဲစည်ရင်မှာမှားယွင်းမှုတွေရှိခဲ့ရင်ဆန္ဒမဲပေးပိုင်권ရှိပြီးမဲစည်ရင်မှာမပါသူတွေလည်းတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ထံမှာလာရောက်ရှောက်ထားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။2015လွှတ်တော်ရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲတွေဖြစ်ချင်ပြီးအခုကျင်းပမယ့်ရွေးကောက်ပွဲတွေကနောက်ပိုင်းမှာဆက်ပြီးကျင်းပသွားရမယ့်ရွေးကောက်ပွဲတွေအတွက်အခြေခံကောင်းဖြစ်ချင်တဲ့အကြောင်းလဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်အေးကဒီကနေ့ဗုဒ္ဓဟူးနေ့သတင်းထောက်တင်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်ရှင်
။တောင်တန်းမြောက်ကိုရီးယားနေဆက်မှာမြေမြုပ်မိုင်းပေါက်ကွယ်လို့တောင်ကိုရီးယားစစ်သားနှုတ်ထံရခဲ့တဲ့အပေါ်သူတို့ဘက်ကတောင်းပန်တယ်ဆိုတာမဟုတ်ဘူးလို့မြောက်ကိုရီးယားကညှင်းဆုပ်လိုက်ပါတယ်။တကယ်လို့သာတောင်ကိုရီးယားဘက်ကအဲ့ဒီလိုရည်ညွှန်းပြောဆိုရဲဆိုရင်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေလိမ့်မယ်လို့လည်းမြောက်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။ဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားရန်လိုတဲ့အခြေအနေကာလတစ်ခုအဆုံးသတ်စေဖို့ပြည်ခဲ့တဲ့သတင်းဘက်ကရခဲ့တဲ့သဘောတူညီချက်ထဲမှာဒီမြေမြုပ်မိုင်းဖြစ်ရပေါ်စိတ်မကောင်းတဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောတာကအဓိကအချက်ဖြစ်ပါဝင်ခဲ့ပါတယ်။ဩဂတ်စ်လအစောပိုင်းမြေမြုပ်မိုင်းပောက်ကွဲမှုဟာသူတို့နဲ့မပတ်သက်ဘူးလို့မြောက်ကိုရီးယားကအရင်သတင်းပတ်အတော်ကြာညင်းနေခဲ့ပြီးနောက်မှမှစိတ်မကောင်းဖြစ်ကြောင်းပြောလာတာဟာမြောက်ကိုရီးယားအနေနဲ့တာဝန်ရှိမှုတာဝန်ခံမှုယူဖို့တောင်ကိုရီးယားဘက်ကစီရင်သိမ်းသွင်းလိုက်တာရဲ့သက်သေဖြစ်တယ်လို့တောင်ကိုရီးယားဘက်ကယူဆထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားကာကွယ်ကော်မရှင်ရဲ့ဒီနေ့ထုတ်ပြန်ချက်တစ်ခုမှာတော့စိတ်မကောင်းကြောင်းပြောဆိုချက်ဟာတောင်ကိုရီးယားဘက်ကတလွဲအတိတ်ပဲဖွင့်တာတောင်းပန်တယ်လို့ယူဆတာဖြစ်တယ်လို့ဆက်ဆွဲထားပါတယ်။ဒီကြေညာချက်မှာပဲစင်မကောင်းမှုလို့ပြောတာကကြုံခဲ့ရတာအတွက်ဝမ်းနေတယ်လို့ပြောတာဖြစ်တယ်။ဒီသဘောတူညီချက်အတွက်တစ်ဖက်ကစီယုံမှုအောင်မြင်သွားတယ်ဆိုတဲ့အဓိပ္ပာယ်မသက်ရောက်ပါဘူးလို့ဖော်ပြထားပါတယ်ခင်ဗျ။
ဂျာဒီယူတို့ပြောင်းလဲမှုကြောင့်ထိခိုက်နေရတွေကိုအထူးအလေးထားထောက်ပြဖို့ရည်ရွယ်တဲ့အလာစကာပြည်နယ်သမိုင်းဝင်ခီးစဉ်အတွင်းအမေရိကန်သမ္မတဘရက်အိုဘားမားဟာအင်ကာနီကအိတ်ဇစ်ရေခဲတောင်ပေါ်တက်တဲ့လမ်းကြောင်းမှာတနေကုန်နေခဲ့ပါတယ်။အဲ့ဒီအိတ်ဇစ်ရေခဲတောင်ဟာလွန်ခဲ့တဲ့နှစ်နေရအတွင်း2ကီလိုမီတာအရေပျော်သွားခဲ့ပြီးဖြစ်ပါပြီ။နှင်းကြတာပုံနေပြီးဆောင်းရာသီတွေရဲ့ပုံစံကပြောင်းလဲလာနေတာ၊နွေရာသီတွေပိုတာရှည်လာပြီးပိုပူနွေးလာတာတွေကြောင့်ဒီရေခဲတောင်ဘလောက်တောင်မှမြန်မြန်အရေပျော်လာနေတယ်လဲဆိုတာပြသနေပါတယ်။ရေခဲတောင်တွေပျော်ကျနေပြီဆိုရင်ပင်လယ်သမုဒ္ဒရာတွေကိုရေတွေစီးဝင်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကြောင့်ဒီအခြေအနေကိုကင်တွယ်ဖြေရှင်းဖို့ဘလောက်အရေးတကြီးလိုအပ်နေတယ်လဲဆိုတာကိုပြသနေတယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ်။အသေးချာအစီအစဉ်လုပ်ပြီးသွားတဲ့သမရရဲ့အလာစကာပြည်နယ်သုံးရကြခီးစဉ်ဟာရာသီဥတုပြောင်းလဲမှုကိုဖြေရှင်းလှုပ်ဆောင်ရင်းသူ့ရဲ့သဘာဝပတ်ဝန်းကျင်ရေးရာမူဝါဒတွေအပေါ်မှာထောက်ခံမှုရဖို့ရည်ရွယ်တာလည်းဖြစ်ပါတယ်ရှင်။ပုတ်ထုံးနဲ့ညနေခင်းတင်ရင်းကိုမတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နှာစင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လင်းပေးပါမယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကသူတာဝန်ယူနေတဲ့ကာလအတွင်းမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အစွမ်းကုန်စူးစမ်းသွားမယ်လို့လှစဉ်ပြည်သူကိုပြောကြားနေကြရေဒီယိုမင်ခွန်မှာဒီကနေ့ကတိပြုပြောကြားလိုက်ပါတယ်။ဒီကတိပြုပြောကြားချက်ဟာလာမယ့်အပတ်အတွင်းအဆုံးအဖြတ်ပေးမယ်။တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ရေးထိုးမှုအပေါ်မှာတက်ရောက်မှုတွေရှိလာနိုင်သလားဆိုတာကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့မြန်မာစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအချက်33ချက်ပါဝင်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ်ကိုဩဂုတ်လပထမပတ်အတွင်းမှာနှစ်ဖက်သဘောတူရေးဆွဲခဲ့ပြီးဖြစ်ပါတယ်။ဒီစာချုပ်ကိုလက်မှတ်ရေးထိုးရမှာတော့အစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့15ဘွဲ့လက်မှတ်ရေးထိုးဖို့တတ်မှတ်ထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့အဖွဲ့အလုံးပါဝင်ရေးကိုတောင်းဆိုထားရမှာလာမယ့်စက်တင်ဘာလ9ရက်နေ့မှာတော့နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံလက်မှတ်ရေးထိုးရေးကိုနောက်ဆုံးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒီလိုနှစ်ဖက်အကြားအပြစ်သက်ညှိနှိုင်းရမယ့်အချိန်မှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကလစဉ်ရေဒီယိုမိန်ခွန်းမှာထည့်သွင်းပြောကြားလိုက်ပါတယ်။
ကျွန်တော်တို့တိုင်းပြည်ရဲ့လက်နက်ကိုင်ပြစ်ပခတွေဟာနိုင်ငံတော်ဟန်းလုံးကပြည်သူတူးတယောက်ချင်းစီရဲ့ဘဝများကိုရိုက်ခတ်နေတာဖြစ်တဲ့အတွက်ငြိမ်းချမ်းရေးဖြစ်စဉ်ဟာမြန်မာနိုင်ငံသားတိုင်းနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်။ဒါကြောင့်ပြည်သူလူထုတူးချင်းစီရဲ့ဘဝနဲ့တိုင်းပြည်ရဲ့အနာဂတ်အတွက်တိုင်းပြည်ရဲ့ငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ကိုကျွန်တော်တာဝန်ယူတဲ့ကာလအတွင်းမှာကိုစားညွန်စားရှိသမျှအစွမ်းကုန်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂရုပြုပြောကြားအပ်ပါတယ်
။သမရာရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဂရုပေးပြောကြားချက်ဟာစာချုပ်လက်မှတ်ရေးထိုးရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတောင်းဆိုတာကိုအစိုးရဘက်ကလက်ရောလာနိုင်မဲ့အခြေအနေဖြစ်တွက်ဆစရာဖြစ်လာပါတယ်။ဒီအပေါ်မှာတော့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကသူ့အမြင်ကိုအခုလိုပြောပါတယ်
။ဆိုရဘက်ကတော့15ဘူးလို့သိကြပို့တာရှိတယ်လေ။အဲ့မဲ့ YouTube ကိုဆိုတော့အဲ့တော့အခုဆွေးနွေးပြဿနာမှာတော့အဆုံးသူ့မင်းနာဟိုလည်းနေဆိုတော့ဒီဆိုရတဲ့ပေါ်လို့ရှိလို့ရှင်းပြမယ်။ဟုတ်ရှိတော့လေ။ကျွန်တော်တို့နားလည်တော့အခုချိန်ပြီးတော့ပြည်သားရဲ့ policy ကလည်းမရှိနေဘူး။အဲ့ဒီဆုံးပွဲမှာတော့အားလုံးနိုင်ငံကမရဘူး။ဒီလိုတို့ကဒီကွက်စနော်ကလာဖြစ်တဲ့အဲ့တော့ဒီကဝင်းလို့မင်းလည်းတပြစ်စင်ပေးနေတာပဲအဲ့တော့အဲ့မှာပဲနောက်ဆုံးတော့တိုးတယ်လို့ပါလို့ဖြစ်ချင်တယ်ဖြစ်နိုင်တယ်ဒါနဲ့ဒီဘဝချင်းတော့အများကြီးတောင်းကြတယ်မရှိဘူး
လောလောဆယ်လက်မှတ်ရေးထိုးရေးမှာမပါဝင်သေးတဲ့အဖွဲ့တွေကတော့ပလောင်ကိုကန့်လာဟုရခိုင်အဖွဲ့နှစ်ဖွဲ့နဲ့ WNO ခေါ် Water ဖွဲ့စတဲ့အဖွဲ့6ဖွဲ့ဖြစ်ပါတယ်ဒီအဖွဲ့တွေကိုတပါတဲ့လက်မှတ်ရေးထိုးနိုင်ရေးအပေါ်မှာတော့နိုင်ငံတော်သမ္မတနဲ့လာရောက်တွေ့ဆုံမဲ့တိုင်းရင်းသားခေါင်းဆောင်တွေကအစဉ်တစိုက်တောင်းဆိုထားတာဖြစ်ပါတယ်။ TNE မျိုးသားတိုးတက်ရေးပါတီ KNPP ကဒုဥက္ကဋ္ဌခူးဦးရေကနှစ်ဖက်စလုံးကငြင်းချမ်းရေးကိုအမှန်တကယ်လိုလားရင်ညှိနှိုင်းလို့အောင်မြင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။ဟုတ်တယ
်ဟာအရှိရပေကလည်းငြင်းချမ်းရေးလို့ဆန္ဒရှိတယ်၊ဒုဥက္ကဋ္ဌလည်းငြင်းချမ်းရေးလို့ဆန္ဒရှိတယ်ဆိုတော့ညှိနှိုင်းအစီအစဉ်တော့ရမယ်လို့ထင်ပါတယ်နော်။
အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတော့ရွေးကောက်ပွဲမတိုင်ခင်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့သဘောတူထားတာဖြစ်ပါတယ်။လောလောဆယ်မှာတော့ကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အပါအဝင်လက်နက်ကိုင်အဖွဲ့၅ဘွဲကလက်မှတ်ရေးထိုးမှဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါတယ်။ ဒီကနေ့နိုင်ငံတော်သမ္မတပြောဆိုတဲ့မိန့်ခွန်းထဲမှာတော့လက်ရှိကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးကယ်ဆယ်ရေးထောက်ပံ့ရေးလုပ်ငန်းတွေနဲ့အတူပြန်လည်ထူထောင်ရေးလုပ်ငန်းကိုပါတပြိုင်တည်းစတင်ဖို့ပြည်သူအားလုံးပါဝင်ဖို့ကိုလည်းထည့်သွင်းပြောဆိုထားပါတယ်မကြာမီစတင်တော့မဲ့ရွေးကောက်ပွဲမဲဆွဲစည်းဝေးလုပ်ငန်းစဉ်မှာလဲအမျိုးသားပြန်လည်တင်းမြတ်ရေးနဲ့နိုင်ငံသားအချင်းချင်းစည်းလုံးညီညွတ်မှုပြပြားစေတဲ့အချက်တွေကိုရှောင်ရှားဖို့ကိုလည်းတိုက်တွန်းထားပါတယ်
။ကိုမှုဇော်ပါရှင်ခုတော့ရွေးကောက်ပွဲမဲဆွဲစည်းဝေးမှုတင်ပြအလဲပေးပါဦးမယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီတွေမဲဆွဲစည်းဝေးရမှာလိုက်နာရမယ့်စီမင်းကတ်သတ်ချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံထားတာဖြစ်တယ်လို့ American ပြည်ထောင်စုအခြေစိုက် National Democratic Institute NDI ကတာဝန်ရှိသူကပြောလိုက်ပါတယ်2015ရွေးကောက်ပွဲအပြီးအစီရင်ခံစာတင်သွင်းတဲ့အခါမှာဒီကတ်သတ်ချက်တွေအကြောင်းဆွေးနွေးပြီးနောက်ထပ်ရွေးကောက်ပွဲတွေမှာအဆင်ပြေအောင်ထောက်ပြသွားမယ်လို့ NDI ကပြောပါတယ်အပြည့်စုံကတော့ VOA သတင်းထောက်မသိငီလင်းကပြောပြပါမယ်ရှင်
ဟုတ်ကဲ့ပါရှင်တက်မတော်ကိုမဝေဖန်ရဘူးဆိုတဲ့အချက်အပါအဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့နိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရမှာလိုက်နာရမယ့်စီကံချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးဖြစ်ပေါ်လာတာဖြစ်တယ်လို့ National Democratic Institute NDI မြန်မာဌာနကိုယ်စားလှယ် Richard Nuccio ကပြောဆိုလိုက်ပါတယ်ဒီစည်းကမ်းချက်တွေကနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရမှာပွင့်လင်းမှုမရှိဘဲအခက်အခဲဖြစ်စေမယ်ဆိုရင်တော့ထောက်ပြပြောဆိုသွားမယ်လို့ VOA နဲ့တည်ထောင်တွေ့ဆုံခန်းမှာအခုလိုပြောပါတယ
် And your 2008 constitution is the basis on which many of these concerns that you raise are put forth by the UEC the special role that the military has
စစ်တပ်ရဲ့အခမ်းကဏ္ဍဟာထူးတည်တံ့အဖြစ်ရှိနေတာပါရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့တရားဌာနဆိုင်ရာအဖွဲ့အစည်းတွေကိုမဝေဖန်ရဘူးဆိုတဲ့စီကံချက်တွေဟာ2008ဖွဲ့စည်းပုံကိုအခြေခံထားတာဖြစ်ပါတယ်ဒီစီမင်းစီကံတွေဟာနိုင်ငံတကာစံနှုန်းတွေအရစိုးရိမ်စရာဖြစ်ပါတယ်ဒီစီကံချက်တွေကြောင့်နိုင်ငံရေးပါတီတွေအနေနဲ့မဲဆန္ဒရှင်တွေနဲ့ဆက်ဆံရမှာအမှန်တကယ်သက်ရောက်မှုရှိလာမယ်ဆိုရင်ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးဖွဲ့တွေကထောက်ပြပြောဆိုသွားကြမှာပါအစကတည်းကကန့်သက်ချက်တွေရှိမယ်ဆိုတာကိုကျွန်တော်တို့ခံမှန်းပြီးသားပါဒါပေမဲ့ရွေးကောက်ပွဲပြီးသွားရင်တော့ဒီစီကံချက်တွေကိုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေနဲ့အခြေတင်ဆွေးနွေးကြပြီးနောက်လာမယ့်ရွေးကောက်ပွဲတွေအတွက်ပြင်ဆင်တာပြောင်းလဲတာမျိုးဖြစ်အောင်ထောက်ပြကြဖို့ဖြစ်လာနိုင်ပါတယ
်ဒီမဲဆွယ်စည်းရုံးရမှာလိုက်နာကြရမယ့်စီကံချက်တွေထဲမှာနိုင်ငံရေးပါတီတွေကဟောပြောလိုတဲ့စာမူကိုရွေးကောက်ပွဲကော်မရှင်စီတင်ပြပြီးခွင့်ပြုမိန့်တောင်းခံရမှာဖြစ်ပါတယ်။စာမူကိုရွေးကောက်ပွဲကော်မရှင်နဲ့ပြန်ကြားရေးဝန်ကြီးဌာနတို့ကလိုသလိုစီစစ်ကြပြီးခွင့်ပြုမိန့်ကိုလည်းညှင်းပယ်နိုင်ပါတယ်။တစ်ချိန်တည်းမှာပဲမိဘတွေဟာကိုယ်စားလှယ်လောက်မွေးဖွားစဉ်ကနိုင်ငံသားမဟုတ်ခဲ့တာကြောင့်လက်ရှိရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တတိပုဂ္ဂလပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ရဲ့ကိုယ်စားလှယ်လောင်းလျှောက်လွှာရောအယူခံမှာပယ်ချခံရတာဟာရွေးကောက်ပွဲမှာလူမျိုးဘာသာမရွေးအလုံးပါဝင်နိုင်ရေးနဲ့သက်ဆိုင်တယ်လို့ Richard Nuccio ကပြောပါတယ်။ယာယီတပ်သေးခံလက်မှတ်အမြဲနေထိုင်ခွင့်လက်မှတ်နဲ့နိုင်ငံသားပြုခွင့်ပေးရေးမပေးရေးစတဲ့အပြောင်းလဲတွေဟာအဓိကအချက်ဖြစ်တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ When the inclusiveness of election is talked about as an international criterion for a good election.That refers to the ability of all citizens of Myanmar to participate. And that's the issue.
နိုင်ငံတကာစံနှုန်းတွေရအားလုံးပါဝင်နိုင်ရေးကိုကောင်းမွန်တဲ့ရွေးကောက်ပွဲတစ်ခုရဲ့စံနှုန်းလို့သတ်မှတ်တဲ့အခါမြန်မာနိုင်ငံသားအားလုံးပါဝင်နိုင်ဖို့ရည်ညွှန်းပါတယ်ဒါဟာအဓိကအချက်ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာနိုင်ငံသားပြုမှုနဲ့ပတ်သက်ပြီးအဓိပ္ပာယ်ဖွင့်ဆိုတာတွေအပြောင်းအလဲများစွာဖြစ်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကသတ်မှတ်ရမှာဖြစ်ပါတယ်။ဒါပေမဲ့အရင်ကမဲပေးခွင့်ရှိခဲ့တဲ့ဒီယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်မရှိတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုချတာကသမရဖြစ်နေပါတယ်။ဒါဟာလဲတရားဝင်ရေးဆွဲထားတဲ့မူပေါင်းကနေဖြစ်လာတဲ့နောက်ထပ်ပြဿနာတစ်ခုပါပဲ။တကယ်လို့မြန်မာလူဦးရေရဲ့အရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ဒီလူတွေရဲ့ဆန္ဒမဲတွေရွေးကောက်ပွဲမှာပါဝင်မှုမရှိဘူးဆိုရင်ဖြစ်လာမဲ့ပြဿနာတွေမြန်မာနိုင်ငံကပဲရင်ဆိုင်ရပါလိမ့်မယ်။ဒါကြောင့်မြန်မာလူဦးရေရဲ့အရေးပါတဲ့အစိပ်ပိုင်းတစ်ခုကဆန္ဒမဲတွေမပါပဲရွေးကောက်ပွဲပြီးဆုံးသွားမှဆိုရင်လို့ကျွန်တော်တို့အပါအဝင်အခြားအဖွဲ့အစည်းတွေကလည်းဒီကိစ္စကိုမီးမောင်းထိုးပြနေတာပါ။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် National Democratic Institute NDI ဟာ1983ခုနှစ်ကစတင်တည်ထောင်တဲ့ပါတီဆွဲမရှိတဲ့အဖွဲ့အစည်းဖြစ်ပြီးနိုင်ငံပေါင်း132နိုင်ငံမှာဒီမိုကရေစီထွန်းကားပြန့်ပွားရေးအတွက်နိုင်ငံသားတွေပူးပေါင်းပါဝင်မှုအစိုးရရဲ့တာဝန်ခံတာဝန်တည်မှုပွင့်လင်းမြင့်သာမှုတွေကိုအားပေးထောက်ခံနေတဲ့အဖွဲ့ဖြစ်ပါတယ်ရှင်
။မတင်ကြီးလဲပါရှင်။မြန်မာနိုင်ငံအတွင်းရွှေ့ပြောင်းနေထိုင်ဒူရီမဲပေးဖို့ပညာပေးနေတဲ့အကြောင်းကိုလည်းတစ်ဆက်တည်းတင်ပြပါောင်းမယ်။ရွှေကောက်ပွဲတွေကျင်းပဖို့လပိုင်းမဲလိုရတဲ့အချိန်မှာနိုင်ငံတွင်းရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့မဲပေးခွင့်မဆုံးရှုံးစေဖို့မဲစည်းရုံးတွေစစ်ဆေးကြဖို့နဲ့မဲဆန္ဒရှင်ပညာပေးရေးအဖွဲ့တွေကတိုက်တွန်းနေကြပါရယ်။နိုင်ငံတွင်းမှာရွှေ့ပြောင်းအလုပ်လုပ်ကိုင်နေသူတွေကိုလည်းအလုပ်ရှင်ရဲ့ထောက်ခံစာနဲ့မဲစည်းရုံးမှာဖြည့်ဆွဲနိုင်တယ်လို့ရွှေကောက်ပွဲကော်မရှင်ကပြောဆိုထားပြီးမဲစည်းရုံးတွေကိုစစ်ဆေးကြဖို့ကိုလည်းကော်မရှင်ဥက္ကဋ္ဌကတိုက်တွန်းထားပါရယ်။မတ်တိန်ငင်ထိုက်ကစူးစီးတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ပါရှင်လွတ်တော်ရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်အချိန်မှာအသက်18နှစ်ပြည့်သူတိုင်းမဲပေးခွင့်ရရှိဖို့အထူးသဖြင့်နိုင်ငံတွင်းရွှေ့ပြောင်းလှုပ်လှုပ်ကန်ချတဲ့တန်းနဲ့ချီတဲ့လှုပ်သားတူကြီးမဲပေးခွင့်ရရှိဖို့အတွက်မဲစင်းတွေစစ်ဆေးထားဖို့ရွေးကောက်ပွဲပညာပေးရေးအဖွဲ့တို့ကလှုံ့ဆော်နေကြပါတယ်ရွှေ့ပြောင်းအလို့သမားသိနေချီပြီးရှိတဲ့လှိုင်းသားရဆက်မှုဆောင်တွင်မှာတော့မဲဆန္ဒရှင်စည်းရင်းမှာမပါသေးသူတွေအတွက်အခုလာမယ့်စက်တဘာလဒုတိယပတ်မှာစည်းရင်းသွင်းနိုင်ဖို့အစီအစဉ်ထားတယ်လို့မဲဆန္ဒရှင်ပညာပေးဆောင်ရွက်နေတဲ့ Brilliant Future of Myanmar ကကိုမျိုးမင်းကပြောပါတယ
်။လှိုင်းသားမှာအထည်ချုပ်စေယုံလုပ်သားတွေစက်ယုံကစက်ယုံပေါင်း90ယုံရှိတယ်ဗျ။90ယုံမှာမဲပေးနိုင်ခွင့်ရှိတဲ့လူဦးရေပေါ့18နှစ်ပြည့်ပြီက6000ကျော်ရှိတယ်ခင်ဗျသူတို့ကလှိုင်းသားရှိတဲ့စက်ပုစုံတစုံလုံးဆိုရင်အလုပ်သမားပေါင်းက2000ကျော်ရှိတယ်။အဲ့ဒါကဒါပဲသူတို့ကမြန်မာနိုင်ငံဒေသအသီးသီးကလာရောက်အလုပ်လုပ်ကြတဲ့အလုပ်သမားတွေဖြစ်တဲ့အတွက်သူတို့ကလှိုင်းသားကမှအဲ့စင်းရဲ့နေရတယ်ရပောင်း180နဲ့လည်းကြော်ပြီးွားပြီသူတို့နေတာဒါမှမဟုတ်မဲစင်းမှာသူတို့နံပါတ်တွေမပါလာဘူးဗျအဲအဲ့ဒီကိစ္စကိုကျွန်တော်တို့အမှရှိတဲ့ဟိုအခုနောက်ပိုင်းတော့ရွေးကောက်ပွဲကော်မရှင်ကထွက်လာတဲ့ဟိုစက်ယုံအလုံယုံတွေကအလုံရှင်တွေရဲ့ထောက်ခံခြင်းနဲ့ဆိုရင်မဲပေးလို့ရအောင်ဆောင်ရွက်ပေးမယ်ဆိုတဲ့ညွှန်ဦးစားပေါ့ညွှန်ကြားချက်တခုတော့ထွက်လာတယ်ဗျအဲအဲ့ဒါအနေနဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့တော့ဆက်တော့စူးစမ်းအောင်ပါပဲခင်ဗျာ
ရွှေပြောင်းလုံသားတို့အနေနဲ့အလုပ်ရှင်ထောက်ခံချက်နဲ့မဲစင်ပေးသွင်းနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်း VOA နဲ့တီးတန့်တွေးဆမေးမြန်းခန်းမှာမဲပေးခွင့်ရှိသူအလုံးမဲဆန္ဒရှင်စည်းရင်းမှာပါဝင်နိုင်ဖို့မဲစင်တွေစစ်ကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ
်။မဲစင်တော့ပါဖို့အရေးကြီးတယ်။နော်ပါဖို့လားကြည့်ရမယ်။နော်ပါအောင်လုပ်ရမယ်။မဲစင်းမှားတာကျွန်တော်တို့အတွက်ပြဿနာမဟုတ်ပါဘူး။မဲစင်းမှားတာမှန်ကန်ကြောင်းတယောက်သောသူကအဲဒီရက်ကွက်နဲ့ကျွေးအုပ်စုကော်မရှင်ဖွဲ့ခွဲရလဲရှိတယ်။အုပ်ချုပ်ရေးဖွဲ့လည်းရှိတယ်။ခုနကပါတီရွေးကောက်ခံတဲ့ပုဂ္ဂိုလ်တွေမဲယုံကိုယ်စားလှယ်ဆိုတော့တယောက်အခုမဲယုံကိုယ်စားလှယ်ဆိုတော့တယောက်မဲယုံနဲ့မှရှိပါတယ်။အဲဒီပုဂ္ဂိုလ်တွေလည်းပြောပြလဲဟာသူကဟုတ်ပါတယ်ဘယ်အိမ်မှနေတာဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်ပုံစံ7နှစ်ဆိုတော့ရှိပါတယ်မဲယုံမှာဥတီဟာအဖေနာမည်ဥမောင်မောင်အစားဥစံတင်ဟုပြင်ဆင်မဲပေးခွင့်ပြုလိုက်သည်ဆိုတော့ကျွန်တော်မှတ်တမ်းတော်တင်ထားပါတယ်ဒါကဥပဒေပ
ါအခွင့်အရေးရရှိဖို့အတွက်တာဝန်ယူမှုလည်းရှိရမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုခဲ့ပါသေးတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကနဦးထုတ်ပြန်ထားတဲ့မဲစင်းတွေအရတော့မဲဆန္ဒရှင်32တန်းနီးပါးရှိတယ်လို့လည်း VOA နဲ့တွေ့ဆုံမေးမြန်းခန်းမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်။အပြီးသတ်မဲဆန္ဒရှင်စင်းတွေကိုတော့ဒီလအတွင်းမှာထုတ်ပြန်မှုရှိပြီးမှားယွင်းမှုတွေရှိခဲ့ရင်လည်းရွေးကောက်ပွဲကော်မရှင်ကထပ်ပြီးပြင်ဆင်ဖြည့်ဆွတ်ပေးမယ်လို့လည်းပြောဆိုထားပါတယ်ရှင်
။မတင်ငီထိုက်ပါရှင်။ပြင်ဆင်ဖြည့်ဆွတ်ထားတဲ့မဲဆန္ဒရှင်စည်းရုံးနောက်ဆုံးစည်းရုံးကိုစက်တင်ဘာလ14ရက်နေ့မှာရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲရုံးတွေမှာထုတ်ပြန်ကြေညာမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။တကယ်လို့မာရွေးမှုဖြစ်နေတာကိုတွေးခဲ့ရင်ထုတ်ပြန်တဲ့နေ့စက်တင်ဘာလ14ရက်နေ့ကစလို့စက်တင်ဘာ29ရက်နေ့အတွင်းသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရုံးတွေမှာတက်မှတ်ပုံစံဖြည့်ဆွတ်ပြီးတော့ပြင်ဆင်ချက်ကန့်ကွက်ချက်တွေပေးပို့ဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်ရှင်။VOA ကနေပုံထိုးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းတပုတ်တင်ပြပါဦးမယ်ပြီးခဲ့တဲ့လကဘန်ကောက်မြို့ဟိန်နိုနတ်ဖျားကျောင်းဘုံပေါက်ကွဲမှုကိုစုံစမ်းစစ်ဆေးနေရမှာတိတားတဲ့တိုးတက်မှုရနေပြီလို့ထိုင်းစစ်အစိုးရအနေနဲ့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်ဒီဘုံကွဲမှုကြောင့်လူ20သေဆုံးပြီးတော့120ကျော်ဒဏ်ရာရသွားခဲ့ပြီးအများစုဟာအာရှတိုက်သားတွေဖြစ်ကြပါတယ် VOA သတင်းထောက် Steve Harmon ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုရနိုင်ကပြောပြပေးမှာပါ
ဘန်ကောက်မြို့ကနံပါတ်ကြီး၄မျက်နှာဟိန်နူနတ်ဖျားကျောင်းဘုံကွဲမှုနဲ့ဆက်ဆက်ပြီးစစ်ဆေးမေးမြန်းနေတဲ့ နိုင်ငံသားနှစ်ယောက်ဟာဘသူတွေဖြစ်တယ်ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုထိုင်းအနာပိုင်းတွေအခုချိန်ထိတော့ထုတ်ပြန်ခြင်းမရှိသေးပါဘူးထိုင်းကမ္ဘောဒီးယားနယ်စပ်မှာအင်္ဂါနေ့ကဖမ်းမိခဲ့တဲ့ဒုတိယမြောက်သံတရားရှိသူဟာဘုံပေါက်ကွဲမှုနဲ့ဆက်ဆက်မှုတွေရှိတယ်ဆိုတာသက်သေအထောက်အထားတွေကညွန်ပြနေတယ်လို့ထိုင်းမျိုးသားရဲတပ်ဖွဲ့ရဲ့ဒုတိယဗိုလ်ချုပ်ကြီးပရဝတ်သဗွန်ဆရီကပြောလိုက်ပါတယ
်ထင်းတိလက်ပစုံနဲ့ဌာနစာထွန်โดยวันนี้ผลการตรวจสอบพิมพ์มือ
จากตนเนี่ยရှိသူဟာဗန်ကောက်မြို့တိုက်ခန်းကတင်းစီရရှိတဲ့ပေါက်ကွဲစီတတ်တဲ့အရာတွေပါဝင်တဲ့ပလင်းတစ်လုံးကိုခြင်သွားတယ်ဆိုတာလက်ဘွေစစ်ဆေးမှုတွေကအတိပြုထားပါတယ်ရဲချုပ်ရဲ့အဆိုအရတနเนี่ยရှိသူဟာအခန်းထဲကနေဘုံကိုယူသွားတဲ့သူဒါမှမဟုတ်အီရာဝန်နတ်ဖျားเจ้าနာကိုယူလာတဲ့သူဖြစ်နေပါတယ
်ထိုင်းရုပ်တံအားလုံးကနေဗုဒ္ဓဦးနဲ့နေလေကထုတ်လွှင့်သွားတဲ့ထိုင်းစစ်တပ်ရုပ်တံသတင်းမှာတော့ထိုင်းနိုင်ငံအတွင်းမှာရှိတဲ့နိုင်ငံသားတွေကိုလက်ခံထားသူတွေအနေနဲ့အနာပိုင်းတွေကိုအကြောင်းကြားမယ်ဆိုပြီးတော့ကြီးညာသွားပါတယ
် We would like to ask homeowners and owners of hotels, apartments and accommodation buildings where there are foreigners staying in the accommodation
နိုင်ငံသားတွေနေနေတဲ့အိမ်တွေ၊ဟိုတယ်တွေ၊တိုက်ခန်းတွေရဲ့ပိုင်ရှင်တွေကိုကျမတို့အနေနဲ့တောင်းဆိုချင်တာကတော့ကိုယ့်ရဲ့အဆောက်အအုံတွေကိုနိုင်ငံသားရောက်ပြီးတော့24နာရီအတွင်းအနည်းဆုံးလူဝင်မှုကြီးကြပ်ရေးရုံးနဲ့ရဲစခန်းတွေတာဝန်ရှိတဲ့သူတွေကိုသတင်းပေးပို့ဖို့ပြောချင်ပါတယ်ရှင်
ဩဂတ်စ်လ19ရက်နေ့ကဘုံပေါက်ကွဲမှုဖြစ်ချိန်ကစပြီးလူ9ယောက်ကိုဖမ်းဝရမ်းထုတ်ပြန်ထားပြီးအဲ့ဒီမှာတူရကီနိုင်ငံသားတယောက်ထပ်မင်းပေါင်းပါတယ်အနာပိုင်းဒီအနေနဲ့ဒီဘုံခွဲတိုက်ခိုက်မှုကိုနိုင်ငံတကာအကြမ်းဖက်တိုက်ခိုက်မှုဒါမှမဟုတ်ဒီဘုံခွဲမှုဟာတူရကီဒါမှမဟုတ်တရုတ်နိုင်ငံတွေနဲ့ချိတ်ဆက်မှုရှိနိုင်တယ်ဆိုပြီးမပြောဖို့လဲထိုင်းစစ်အစိုးရကအမိန့်ထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံကဝီဂါလူမျိုးတရာကျော်ကိုတရုတ်နိုင်ငံကိုပြီးခဲ့တဲ့ဇူလိုင်လကပြန်ပို့ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဒီလိုတိုက်ခိုက်ခဲ့တာဖြစ်နိုင်တယ်ဆိုပြီးခမန်းပြောဆိုတာတွေလည်းရှိနေပါတယ်။ဝီဂါလူမျိုးတွေကိုပြန်ပို့လိုက်တဲ့အပေါ်မှာအနောက်နိုင်ငံအစိုးရတွေနဲ့ဝီဂါလူခွင့်ရေးအဖွဲ့တွေကဝေဖန်လိုက်ပြီးအဲ့လိုပြန်ပို့ခဲ့တဲ့အတွက်သူတို့တွေဟာတရုတ်နိုင်ငံမှာစိုးစိုးဝါးဆက်ဆံခံရနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်။အဲ့လိုပြန်ပို့ပြီးတဲ့နောက်မှာတော့တူရကီနိုင်ငံအစ္စတန်ဘူးမြို့ကထိုင်းနဲ့တရုတ်ကောင်စစ်ဝင်ရုံးတွေကိုအကြမ်းဖက်ဆန္ဒပြတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင်။တော်တော်ရှင်များရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းပါပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းကျဉ်းချုပ်ကိုမှတ်သိမ်းထိုက်ကပြောပြပေးပါအောင်ရှင်
ဂျာမနီနဲ့ဩစတြေးလျကိုတွားရောက်ကြမဲ့ရွှေပြောင်းအခြေချသူတို့ကိုဥရောပသမဂ္ဂရဲ့ပြည်ဝင်ခွင့်မပါဘဲခီးသွွားခွင့်တားမြစ်လိုက်တာကြောင့်ဟန်ဂေရီနိုင်ငံဘူဒါပတ်စ်ကအဓိကချတဲ့အပြည်ပြည်ဆိုင်ရာယထာဘူရာယုံမှာအနည်းဆုံးလူပေါင်း 2,000 လောက်တောင်းတင်နေပါတယ်။ယထာစီပြီးခီးထွက်ကြဖို့သတင်းပေါက်ပေါင်းများစွာစခန်းချနေထိုင်နေကြတဲ့ရွှေပြောင်းအခြေချသူတို့ကိုဟန်ဂေရီအာဏာပိုင်တို့ကတနင်္လာနေ့ကဆလို့ပြည်ဝင်ခွင့်ဗီဇာမစစ်ဘဲယထာစီခွင့်စပေးခဲ့ပါတယ်။ဒါပေမဲ့အင်္ဂါနေ့မှာသူတို့ရဲ့ဆုံးဖြတ်ချက်ကိုပြင်လိုက်ပုံရပြီးခီးတွေတွေကိုယထာတက်ခွင့်ခိတ္တဆိုင်းငံ့လိုက်တာကြောင့်ခီးတွေထောင်းနဲ့ချီပြီးဘူရာယုံမှာတောင်းတင်နေကြတာဖြစ်ပါတယ်။အီရန်နိုင်ငံမြို့တော်မှာတူရကီအလုသမား18ဦးကိုစစ်ယူနီဖောင်းဝတ်တပ်နဲ့သမားတွေကဒီကနေ့ပြန်ပေးဆွဲသွားပါတယ်။ဘဲဂရက်မြို့တော်အရှေ့မြောက်ပိုင်းကရှီးယိုင်မွတ်စလင်အများစုနေတဲ့ဟာဘီဘီယာခရိုင်ကဘောလုံးကစားခွင့်ဆောက်လုပ်ရေးလုပ်ငန်းမှာလုပ်နေတဲ့ဒီအလုသမားတွေဟာဒီကနေ့မနေ့စောစော3နာရီခန့်မှာအခုလိုပြန်ပေးဆွဲခံခဲ့ရတာဖြစ်ပါတယ်။အာရှဒေသတွင်တခြားနိုင်ငံတွေနဲ့တရုတ်နိုင်ငံကအဓိကအစုရှယ်ယာဈေးတွေဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်ပြီးအစုရှယ်ယာဈေးမတည်မငြိမ်ရှိခဲ့ပါတယ်။အာရှဒေသစီးပွားရေးအပေါ်စိုးရိမ်ချက်တွေဟာတကမ္ဘာလုံးမှာရိုက်ခတ်နေပြီလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲကသတိပေးလိုက်တာနဲ့အမျှအစုရှယ်ယာဈေးကွက်မတည်မငြိမ်ဆက်ပြီးဖြစ်နေပါတယ်။ကွန်ဂိုနိုင်ငံမှာဒီတာမီနေတာလို့နာမည်ကြီးတဲ့သဘုံခေါင်းဆောင်အနေနဲ့ဟောင်းအနေနဲ့ဒီဟိတ်မြို့မှာရှိတဲ့နိုင်ငံတကာယာစွဲမှုခုံရုံးမှာဒီကနေ့တရားရင်ဆိုင်ခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကမှတင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 70 kHz 16683ည line to meter 19 kHz 15965ကီလိုမီတာ25 kHz 11965ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါည9နာရီစီစဉ်ကြရင်လည်းနားဆင်ကြပါအောင်ရှင်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေကျမနန်းလောပ
ါ
This program has come to you from the Voice of America, Washington.